ပါရှင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သလိုက်ပါတယ်ကျွန်မသက်စုအောင်ပ
ါကျွန်တော်တန့်စင်ဦးပ
ါပထမဆုံးတင်ပြပေးမယ့်စာကတော့ RFA message box ကိုပေးပို့လာတဲ့စာပါရခိုင်ပြည်နယ်ကကြောင်းဆရာတဦးကပေးပို့လာတာပါ RFA သတင်းဌာနမှဝန်ထမ်းများခင်ဗျားတဲ့ပညာရေးကိစ္စနဲ့ပတ်သက်ပြီးတင်ပြလိုပါတယ်ရခိုင်ပြည်နယ်အမ်းမြို့နယ်ထဲမှာရှိတဲ့အာတာခခွဲတစ်ခုမှာပညာသင်ကြားနေတဲ့ကိုရန်ကျောင်းသား၄ယောက်ဟာပညာသင်ကြားဖို့အခက်အခဲဖြစ်နေရပါတယ်တဲ့အဲ့ဒီကျောင်းသား၄ယောက်ဟာကျောင်းထွက်လက်မှတ်အတွက်အခက်အခဲဖြစ်နေရပြီးကျောင်းထွက်ရမယ့်အခြေအနေထိဖြစ်နေပါတယ်အကြောင်းကတော့ကျောင်းထွက်လက်မှတ်အတွက်အဲ့ဒီအာတာခခွဲကျောင်းရဲ့ကျောင်းဦးကြီးကအခကျင်းငွေတွေပို့တောင်းနေတာကြောင့်ပါတယ်ကျောင်းသားတယောက်ကိုကျောင်းထွက်လက်မှတ်အတွက်၅000ကျပ်စီကောက်ခံတာပါကျေးရွာမှာရှိတဲ့ကျောင်းကော်မတီအဖွဲ့ဝင်လူကြီးတွေနဲ့ကျေးရွာအုပ်ချုပ်ရေးမှုတွေစီကိုအတိပေးဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေခဲ့သလိုကျောင်းဆရာမကြီးထံအတိပေးတိုင်ကြားခဲ့ပေမဲ့လည်းထူးခြားမှုတစုံတရာမရှိလို့ပါတဲ့ဒါကြောင့်မို့တိလိုတာကမြမပညာရေးလောကမှာကျောင်းထွက်လက်မှတ်တစုံကို5000ကျပ်ပေးဆောင်ရပါသလားစီရဲချိုးတဲ့ကျောင်းသားတွေအတွက်စာနာငဲ့ညာတော့အနေနဲ့ဖြည့်ရှင်းချက်ရလိုတာကြောင့် RFA ပေးစာခန္ဓာကနေမေးမြန်းလိုက်ရပါတယ်ရှင်
ဒုတိယစာကတော့စကိုင်းတိုင်းဒေသကြီးကပေးပို့လာတာပါ။နက်ကူအိုင်ဆိုတဲ့ Facebook account ကနေ RFA message ကိုပေးပို့လာတာပါ။မင်္ဂလာပါ RFA ကျွန်တော်တို့ကလေးမျိုးအောင်မင်္ဂလာရက်ကွက်နေမြေရှိမှာရှိရဲ့ရှုခင်းသာလန်ပေးဆိုထားတာကိုစကိုင်းတိုင်းဒေသကြီးစိုးရွားဖွဲ့ကနေ၄ရက်၅လပိုင်း2014ခုနှစ်ကပြန်ဖွင့်ပေးဖို့ဆုံးဖြတ်ခဲ့ပြီးသက်ဆိုင်ရာကိုအကြောင်းကြားခဲ့ပေမဲ့ဒီနေ့ဒီချိန်ထိဆောင်ရွက်ခဲ့ခြင်းမရှိလိုပါတဲ့။ဒါအပြင်အောင်မင်္ဂလာရက်ကွက်အုပ်ချုပ်ရေးမှူးကကောက်ခံထားတဲ့ရန်ပုံငွေအသီးသီးကိုလည်းငွေစင်းရှင်းပေးဖို့တိုင်ကြားခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုမရှိလို့RFA ပေးတာကလည်းကနေတက်ဆိုင်ရလူကြီးတွေသိစေဖို့ပြောကြားပေးပါခင်ဗျာ RFA ဝိုင်းတော်သားတွေကျမ်းမာရှင်လန်းကြပါသည်ဆိုပြီးပြေးပို့လာတာဖြစ်ပါတယ်ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်နောက်ထပ်စာတစ်စောင်ကတော့လှနိုင်ဆိုတဲ့ Facebook account ကနေပြေးပို့လာတာပါRFA ခင်ဗျားတဲ့ထိုင်းနိုင်ငံရောက်အလုပ်သမားတွေမြန်မာပြည်ကိုအလဲပြန်တဲ့အခါ passport အထောက်အထားပြည့်စုံပါပေမဲ့တာချီလေးနယ်စပ်ဂိတ်ကလာဝကကလူတယောက်ကိုဘန့်ငွေ300ကောက်ခံနေတာနဲ့ပတ်သက်ပြီးသက်ဆိုင်ရာကအရေးယူဆောင်ရွက်ပေးပါတဲ့ထိုင်းလာဝကကဆိုရင်အဝင်ထွက်ကိုဘန့်ငွေ100ပဲယူပါတယ်တဲ့ဒါကြောင့်မတရားတောင်းခံနေတဲ့ဝန်ထမ်းတွေကိုသက်ဆိုင်ရာကနေစုံစမ်းဖော်ထုတ်အရေးယူပေးဖို့ RFA ပေးစာခန္ဓာကနေတစင်သက်ဆိုင်ရာလူကြီးတွေသိစေဖို့ပေးပို့လိုက်ရပါတယ်ရှင
်နောက်ထပ်ပေးပို့လာတဲ့စာကတော့မက်လေးဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာပါမင်္ဂလာပါ RFA တဲ့အကူအညီလေးတောင်းပြစီကျွန်တော်တို့ငဖဲမြို့နယ်ထဲမှာရွာတရာမှာမူလာရန်ကျောင်းအုပ်ဟာစီးကျောင်းနဲ့ဘိန်းရောင်းဝယ်လုပ်နေပါတယ်ဒါအပြင်ကျောင်းကိုလည်းပုံမှန်စာမပြပါဘူးတဲ့သက်ဆိုင်ရာပညာရေးမှုကိုတိုင်ကြားပေမဲ့လည်းဘာမှအထူးမလာလို့ပါသူစီးပွားရေးလုပ်တာကိုဘာမှမပြောလို့ပဲကလေးတွေရဲ့ရှေးကိုစိတ်ပူတာကြောင့် RFA ကတစဉ်အကူအညီတောင်းရတာပါလို့ပေးပို့လာပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင်
နောက်ထပ်စာတစ်စောင်ကတော့ရခိုင်တိုင်းရင်းသားတယောက်ကပေးပို့လာတာပါရခနွယ်ဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာပါမင်္ဂလာပါ RFA ကျွန်တော်ကရခိုင်တိုင်းရင်းသားပါအခုလက်ရှိဖြစ်နေတဲ့ရခိုင်ပြည်ကစစ်ဘေးရေဘေးကယ်ဆယ်ရေးတွေကိုနိုင်ငံတော်အစိုးရကကူညီပေးဖို့အစီအစဉ်တွေရှိမရှိဆိုတာကိုသိချင်ပါတယ်တဲ့အခုဆိုရင်ရခိုင်ဒေသမှာစစ်ဘေးရေဘေးတန်ခံနေရတဲ့ပြည်သူတွေမှာစားစရာနဲ့နေဖို့အိမ်တွေအများကြီးလိုအပ်နေပါတယ်တဲ့ကျန်းမာရေးပညာရေးကအစပေါ်အဲ့ဒါတွေကိုအစိုးရကကူညီဆောင်ရွက်ပေးဖို့အစီအစဉ်ရှိမရှိကိုသိချင်လို့ RFA ကတဆင့်ပြောကြားပေးပါဆိုပြီးပေးပို့လာတာဖြစ်ပါတယ်ရှင
်ဒီတစ်ပတ်အတွက် RFA ပေးတာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ